လီဗျားနိုင်ငံကရေနံထွက်တဲ့ရာစလန်နူးမြို့အပြင်ဘက်မြို့စုံပိုင်းကိုသမရမိုမာဂဒါဖီကိုတစ်ဆာဆောင်တဲ့တပ်တွေကလေကြောင်းကနေတိုက်ခိုက်မှုတွေဒီကနေ့စတင်လုပ်နေပါတယ်။အစိုးရကိုဖျောက်ချဖို့ကြိုးစားနေတဲ့လက်နက်ကိုင်အစိုးရစန့်ကျင်သူတွေအပေါ်ဆက်ပြီးတော့တံပြန်တိုက်ခိုက်မှုအတွင်းမှာရေနံတင်ပို့တဲ့စိတ်ကန်းသားတဝိုက်ကနေရာတွေအပေါ်တိုက်လေရင်တွေပေါ်ကနေတိုက်ခိုက်တာမြင်ရတယ်လို့မျက်မြင်တွေကပြောပါတယ်။ခုချိန်ထိတော့အသေးအပြောက်သတင်းမသိရသေးပါဘူး။အစိုးရကိုတော်လှန်နေသူတွေထိမ့်ချုပ်ထားတဲ့မြို့တွေအပေါ်သမရဂဒါဖီရဲ့တပ်တွေကတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတရက်အကြာမှာတနင်္လာနေ့မနေ့ပိုင်းတွေကရာစလန်နူးမြို့သူမြို့သားတွေဟာဘေးလွတ်ရာကိုပြောင်းရွှေ့နေကြတဲ့အထက်မှာနိုင်ငံသားသတင်းတောက်တွေလည်းပါပါတယ်။ကန်ယိုရန်မြို့ဖြစ်တဲ့ဗင်ဂျာဝတ်မြို့ကနေပြီးတော့ရာစလန်နူးမြို့အနောက်ဘက်အထိလူတွေဟာဘေးကင်းရာကိုထွက်သွားနေကြတယ်လို့သတင်းဌာနတွေကပြောပါတယ်။လက်နက်ကိုင်အစိုးရဆန့်ကျင်သူတွေဟာအနောက်ဘက်ကိုတဖြည်းဖြည်းတိုးပြီးတော့ထရီပိုလီမြို့တော်အထိဝင်ရောက်ဖို့ကြိုးစားနေကြတာကိုကာကွယ်ဖို့တမရရဲ့တပ်တွေကမြေပြင်ကနေရောဝေဟင်ကနေပါဒီတိုက်ခိုက်မှုတွေကိုလုပ်နေပါတယ်။လီဗျားနိုင်ငံကနေထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းသက်တမ်းလောက်အတွေ့လူသားချင်းစာနာတဲ့အကူအညီတွေပေးကြဖို့အတွက်ကုလသမဂ္ဂကလည်းပန်ကြားနေပါတယ်။လီဗျားနိုင်ငံတွေကတရားရနေသူတွေသေဘေးနဲ့ရင်ဆိုင်နေရသူတွေကိုကူညီဖို့လူသားချင်းစာနာမှုဆိုင်ရာဆောင်ရွက်နေတဲ့အဖွဲ့တွေလေပြားနိုင်ငံတဲကိုအရွေးပေါ်သွားရောက်နိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂကူညီထောက်ပံ့မှုဆိုင်ရာညှိနှိုင်းရေးမှူး Valerie Amos ကပြောပါတယ်။